ကလေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲ။တကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေ။လောကအတွက်အသုံးဝင်ဖို့အဖိုးတန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာကျွန်တော်မိတ်ဆွေတယောက်ထိုင်းနိုင်ငံမှာတွေ့ခဲ့တဲ့အတွေ့အကြုံလေးကနေစကြင်ပါတယ်။လူငယ်တွေအတွက်ပဲဆွေးနွေးရမှာပါ။သူကထိုင်းနိုင်ငံမှာစတိုးဆိုင်တစ်ခုတည်းဝင်ပြီးတော့အရက်ဝယ်ပါတယ်တဲ့။မရောဘူးလို့ပြောပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ညပဲဝယ်သေးတယ်ဒီနေ့အခုမနေ့မရောဘူးဆိုတော့ဘာလဲဆိုတော့သူတို့စီမှာညနေ9နာရီမကျော်သေးရင်အဲ့ရောက်လို့မရပါဘူးတဲ့အဲ့တော့မြန်မာနိုင်ငံမှာအလွဲတကူဘယ်မှာပဲလှဆဲလှဆွဲလက်ထဲကိုပလင်းပါလာနေတဲ့အနေအထားမျိုးကအင်မတန်အံ့ဩသွားပါတယ်ဟုတ်ပါတယ်ထိုင်းနိုင်ငံလိုနေရာမျိုးမှာအခါကြီးရက်ကြီးတွေဆိုရင်လည်းအဲ့မရောရဘူးဆိုတော့ကိုသတ်မှတ်ထားသလိုတကယ်လဲလိုက်နာကြပါတယ်ဘလိုနည်းနဲ့မှလက်ထိုးလို့ပဲဖြစ်ဖြစ်စိတ်ချတဲ့လူကိုပဲဖြစ်ဖြစ်လက်သိထိုးရောင်းတာမျိုးမှလုပ်ကြပါဘူးဆိုလိုတာကတော့ချမှတ်ထားတဲ့စည်းကမ်းကိုအကုန်လုံးကတညိတညွတ်နဲ့လိုက်နာကြတာပါတစ်ဆက်တည်းပါဒီမိတ်ဆွေနဲ့စကားပြောဖြစ်သွားတဲ့အခါကျွန်တော်ထောင်အများစုမှာလိုက်ပြီးတော့စစ်တမ်းကောက်ယူတဲ့သူတွေနဲ့တွေ့ပါတယ်ကိုယ်တိုင်တွေလည်းကိုစီနေကြဘူးတယ်ဆိုတော့ဒီကနေ့ခေတ်ထောင်တွေမှာအများဆုံးအမှုတွေကမွေးရေးဆေးဝါးအမှုဖြစ်နေတာကိုတွေ့ရပါတယ်အဓိကအကြောင်းရင်းကလည်းအလွယ်ရနေတာလို့ပဲသုံးသပ်ကြပါတယ်အရက်ပဲဖြစ်ဖြစ်မွေးရေးဆေးဝါးပဲဖြစ်ဖြစ်အမှုတွေအများဆုံးကြည့်လိုက်ရင်အရက်ကြောင့်မွေးရည်ဆေးဝါးကြောင့်နောက်ဆက်တွဲဖြစ်ရတဲ့အမှုတွေရဲ့အရက်မွေးရည်ဆေးဝါးတောက်ပြီးတော့မှားယွင်းနေပြီးတော့မွေးရည်ဆေးဝါးကိုလက်ဝဲထားရှိမှုပေါ့လေအဲ့ဒီလိုအများစုတွေ့ရပါတယ်အဲ့တော့ရောင်းဝယ်ဖောက်ကားသူတွေတဲယူပြီးတော့ပို့ဆောင်တဲ့သူတွေကိုကြည့်လိုက်တော့လေတကယ်ကိုဝေးလံခေါင်းတီးတဲ့ဒေသကအထူးသဖြင့်တိုင်းရင်းသားလေးတွေဟာဒီဆေးပြားတွေတဲရတာကိုသူတို့ကတမန်အာဇီဝလို့တော့ထင်နေသေးတာဖမ်းတယ်လို့တော့သူတို့သိတာပေါ့သိလို့လည်းခိုးတယ်ကြတာပေါ့ဒါပေမဲ့ဘာဖြစ်လို့လိုက်ဖားနေဆိုတာကိုသူတို့မသိကြပါဘူးကျွန်တော်တို့စီမှာပညာဘေးတွေလုပ်နေပါတယ်ဒါပေမဲ့တကယ်မထရောက်သေးတာအမှန်ပါပညာဘေးတွေလုပ်ရမယ်ပြီးတော့ကျွန်တော်တို့စဉ်းစားတဲ့ပုံစံနေနဲ့ပြောင်းရမယ်ဆိုတာလည်းသဘောတူပါတယ်ဥပမာအားဖြင့်ဆိုရင်ပေါ့ကိုကဈေးဆိုင်မှာဝင်ပြီးတော့အလုပ်လုပ်တယ်အဲ့ဒီဆိုင်ကဆေးပြားတွေရောင်းနေတယ်ကိုကမသိဘူးအဲ့ဒီမိန်းကလေးဆိုရင်အားလုံးသိလိုက်မှာပါပြီးခဲ့တဲ့ဆယ်တန်းစာပွဲဘက်မှာဂုံတူးတွေဝေစာပြီးတော့အောင်တဲ့မိန်းကလေးလို့ပေါ့သူတကယ်မသိပါဘဲနဲ့ဆိုင်နေဆိုင်မှာကိုရောင်းရကနေပြီးတော့မွေးရည်ဆေးဝါးနဲ့ညှဆွမ်းတာမျိုးကိုကျွန်တော်တို့ပြန်စင်ကျင်ကြဖို့သူတို့ဘဝတွေကိုတန်ဖိုးထားပြီးတော့စဉ်းစားပေးဖို့စသဖြင့်တွေးကြပါတယ်။ဒါပေမဲ့ကျွန်တော်ရောက်ခဲ့မှုတဲ့မြန်မာနိုင်ငံရဲ့အချို့သောပြည်နယ်တွေမှာရှိတဲ့တက္ကသိုလ်ဝင်းတွေထဲမှာအဲ့ဒီမြက်ခင်းတွေခြုံတော်တွေကြားထဲမှာဆေးထိုးအပ်တွေတောင်းလုံးပုံနေတာကိုလည်းမြင်ခဲ့ရတာပဲ။ဟိုတစ်ခါမန္တလေးတောင်ကိုရှင်းတဲ့အဖွဲ့တွေအဲ့ဒီကနေပြီးတော့ဆေးသုံးထားတဲ့အပ်တွေပုံနေနဲ့ထည့်ယူခဲ့ရတယ်တွေ့နေပါတယ်။အဲ့တော့နေတွေမှာကတော့အခုလိုတောင်ပြောပါတယ်ဒီမျိုးဟာဒီတေသမွေးရည်ဆေးကင်းစင်တဲ့ဇုံဖြစ်တယ်ဆိုတော့ဆိုင်းပုတ်ကြီးကိုကြည့်လိုက်တယ်အဲ့ဒီနားမှာပဲရနိုင်တယ်လို့ပြောလို့ပြောတာရှိပါတယ်ဖမ်းတယ်လို့ပြောရင်လည်းဘယ်တော့မှဒိုင်ကြီးတွေကိုမမိဘူးဆိုတာလည်းအားလုံးသိပြီးသားပါအဲ့ဒီတော့ကျွန်တော်ကြည့်ရတဲ့ရောက်တိုင်းမေးပါတယ်လူငယ်တွေအတွက်အဓိကအကြံပြသနာကဘာလဲဆိုတော့အဲ့ဒီမွေးရည်ဆေးဝါးပြသနာနဲ့အလုံးလက်မဲ့ပြသနာအဲ့ဒီနှစ်ခုကလည်းလုံးထွေးနေပါတယ်မြို့တက်ပြီးတော့ကိုရီးယားအတတ်ပညာနဲ့လှုပ်ဖို့တဲ့အခက်အခဲရှိကြတယ်အသက်မွေးဝမ်းကြောင်းတွေကိုသင်ပါလို့ပြောနေတာလည်းဒါကြောင့်ပဲဖြစ်ပါလိမ့်မယ်အသိဉာဏ်ကြောင့်ပညာနဲ့အတူသိမှုအတွက်အသိပညာကိုလည်းတွဲသင်ရပါအောင်မယ်အခုခက်နေတာကမိဘတွေကိုပါသင်ရမယ်လို့ညှိတွားကြတာပါဘာဖြစ်လို့လဲနယ်စေယုံတွေမှာအလုပ်လုပ်နေသူတွေကရှင်းပြပါတယ်သူတို့စေယုံတွေကိုအရေးပေါ် case နဲ့ရောက်လာတဲ့အမှုတွေဟာအများစုကစိုက်ကဲမှောက်တဲ့အမှုတိုက်တဲ့အမှုတွေပါတဲ့အဲဒါကြောင့်သူတို့စီမှာစိုက်ဖို့တွေကတ်ထားပါတယ်တစ်ပင်တွေမှာလမ်းထိပ်လမ်းစုံလမ်းကွာတွေမှာတင့်ထက်တော်တဲ့စိုက်ကဲသမားဟာတင်းနိုင်ကုန်းမှာစောင့်နေတယ်လို့တကယ်ကိုရေးပြီးတော့ကတ်ထားကြတာပါဒါပေမဲ့အဲ့ဒါတွေကိုဂရုမမူကြပါဘူးအထူးသဖြင့်စိုက်ကယ်တွေစီးကြတဲ့ဒေသတွေမှာ73လေးနှစ်ကလေးတွေကိုမိဘတွေကစိုက်ကယ်ဝယ်ပေးပြီးတော့အပြိုင်အဆိုင်စီးတာကိုခွင့်ပြုနေတာပါဒီတော့ခက်ရွက်ရဲ့သမားတွေကပြောပါတယ်အေးနင်တို့ကသားသမီးကိုအမွေမပေးခြင်းလို့စိုက်ကယ်ဝယ်ပေးလိုက်တာလားလို့ပြောကြပါတယ်အဲ့ဒီမှာအရွယ်မရောက်ခင်မှာပဲစိုက်ကယ်တက်စီးကြတဲ့အခါမှာထိမ့်သိမ့်နိုင်မှုတိတ်နေပါတယ်မိမိကိုယ်ကိုထိမ့်နိုင်မှုအရှိန်ကိုထိမ့်နိုင်မှုပတ်ဝန်းကျင်နဲ့တကွပြိုင်ဆိုင်မှုတွေကိုထိမ့်နိုင်မှုနည်းကြပါတယ်မော်တော်ဆိုင်ကချင်းအစွမ်းပြပြီးတော့ပြန်ရင်းနဲ့စိန်ခေါ်ကြတာခေါင်းချင်းဆိုင်ပြီးတော့တိုက်တဲ့အထိကိုဖြစ်လာတာတွေရပါတယ်ပြီးတော့သူတို့စီကံမလိုက်နိုင်ကြပါဘူးအုတ်ထုတ်တွေမဆောင်ဘူး၃ယောက်တက်စီးကြတယ်အဲ့ဒီမှာတစ်ခါများ၃ယောက်စီးတာကိုရဲကတားပြီးတော့ပြောတာကိုအလဲကမောင်းတဲ့သူကပြောပါတယ်လူငယ်လေးတွေပါကျုပ်နောက်မှာတဲ့ခါဖက်ပြီးတော့လိုက်လာတာဘသူလဲတဲ့သိရလားတဲ့တေချာကြည့်လိုက်အောင်တဲ့ဟိုကလန့်သွားပြီးတော့ဟာဘသူသားသမီးများလဲလို့ကြည့်တယ်သူမသိပါဘူးမသိပါဘူးလို့ပြောတဲ့အခါမှာမသိရင်ညနာဦးတေချာကြည့်တယ်အဲ့ဒါ မော်တော်ဆိုင်ကယ်ပိုင်ရှင်တဲ့ပိုင်ရှင်တော်မသဘောတူလို့သုံးယောက်တက်စီးတာခမည်းကဂျားရဲကဘာဖြစ်လို့တားနေလဲတဲ့အတွေးတွေကျွန်တော်တို့တွေ့ကြပါပြီကျွန်တော်တို့အားလုံးရဲ့လုံခြုံရေးအတွက်ပြောတဲ့ကိစ္စမှာမော်တော်ဆိုင်ကယ်နာမဆိုးလို့ပြောတယ်လို့ထင်နေတဲ့အတွေးတွေဘယ်ကနေစပါသလဲကျွန်တော်တို့အားလုံးရဲ့သိမှုတွေကိုဘယ်လိုမြှင့်နှံကြရမှာလဲဝိုင်းပြီးတော့စဉ်းစားကြဖို့ပါ